မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းဟာတရုတ်နိုင်ငံစီကိုကြေညာထားခြင်းမရှိဘဲသွားခဲ့တယ်လို့အမည်မဖော်တဲ့သတင်းစနစ်သုံးခုကိုကိုးကားပြီးတော့ Bloomberg News ကသတင်းထုတ်ပြန်ခဲ့ပါတယ်။ကင်ဂျွန်အွန်းတရုတ်နိုင်ငံကိုသွားတယ်ဆိုတာကိုတရုတ်သတင်းမီဒီယာမှရောမြောက်ကိုရီးယားသတင်းမီဒီယာမှဖော်ပြခြင်းမရှိသလို Bloomberg သတင်းထဲမှလည်းတရားဝင်ထုတ်ပြန်ချက်တွေမပါဝင်ပါဘူး။တကယ်လို့သာကင်ဂျွန်အွန်းသွားခဲ့တာမှန်ရင်2011ခုနှစ်သူအာဏာရလာခဲ့ပြီးတဲ့နောက်မှာပထမဆုံးသူ့ရဲ့နိုင်ငံခြားခီးစဉ်ဖြစ်ပါလိမ့်မယ်။ကင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့တွေ့ဆုံကြဖို့ရှိနေချိန်မှာထူးခြားတဲ့တန်တမာရေးဆောင်ရွက်မှုလို့လည်းမြင်နိုင်ပါတယ်။ကင်ပြည့်ဖခင်ကင်ဂျွန်အွန်းအသုံးပြုခဲ့တဲ့ရှေးဟောင်းယထာပုံစံနဲ့ဆင်တူအစင်းရောင်ယထာတစီဘေကျင်းဘူရာယုံမှာရပ်ထားတဲ့ပုံတွေကိုဂျပန်ရုပ်သံသတင်းမှပြသခဲ့ပါတယ်။မြောက်ကိုရီးယားထိပ်တန်းကောင်းဆောင်တွေတရုတ်နိုင်ငံကိုလာရင်တဲခိုတဲ့အစိုးရအဲဂီဟာမှာရင်တန်းတစ်ခုကိုဂုံပြူတက်ဖွဲ့နဲ့ကြိုဆိုတာမြင်ရတယ်လို့ဘေကျင်းမြို့မှာရှိတဲ့သတင်းတောက်တွေကလည်းပြောကြပါတယ်။ဘေကျင်းမြို့ကအထူးကခြံကန်းလမ်းမကြီးတစ်လျှောက်မှာလဲလုံခြုံရေးတွေအထူးထပ်ချထားတယ်လို့သတင်းတွေမှာဖော်ပြပါတယ်။ TNN ရင်းမြစ်မှာလဲကမ္ဘာလက်ခီးသွားဧည့်သည်တွေမလာနိုင်အောင်လို့ရဲတွေကရှင်းလင်းခဲ့ပါတယ်။